ဒီကနေ့ဇန်နဝါရီလ9ရက်နေ့ကရန်ကုန်မြောက်ကလာပါမြို့နယ်နှစ်ယောက်ကအုတ်ချုပ်ရည်မှုရုံမှာဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပါတယ်။မုံရွာမြို့မှာတော့ကင်းလက်နေတဲ့စစ်ကောင်စီကတစ်စီးမိုင်းခွဲတိုက်ခိုက်ခဲ့ရပြီးစစ်ကောင်စီတပ်သားတချို့ထိခိုက်ဒဏ်ရာရရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကတင်ပြထားတာမဆုမောပြပြပေးပါမယ်ရှင်။
ဒီကနေ့မနေ့စောပိုင်း6နာရီဝန်းကျင်လောက်ကမြောက်ကလာပါမြို့နယ်နှစ်ရပ်ကွယ်ရဲ့အုတ်ချုပ်ရည်မှုရုံမှာဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပါတယ်။အဲ့ဒီပေါက်ကွဲမှုအတွင်းထိခိုက်ပျက်စီးမှုအခြေအနေကတော့အတိအကျမသိရသေးဘူးလို့အဲ့ဒီအနီးဝန်းကျင်မှာနေထိုင်သူတဦးကဗီအိုအေမြန်မာပိုင်းကိုပြောပါတယ်။မနေ့က6နာရီမထိုးခင်လေးထားပေါက်တာ။ဒါကထားပေါက်ပြီးလည်းပြီးလည်းပြီးလည်းပြ
ပေါက်တာနှလုံးပေါက်တာတော်တော်ပထမတစ်လုံးကမြင်ဘူးဒုတိယတစ်လုံးကတော်တော်မြင်တယ်။ဒီရိုက်တဲ့အနေအထားတော့တိရတလားတော့အဲ့ရှင်ရုံးရှင်မှာရှိတဲ့ဒီကားတွေပြည့်စည်ရတာရှိတယ်။အဲ့နိုင်တစ်ခါချင်းမှာရှိတဲ့ဒီမုတ်စားနေတဲ့လူတွေရှိတယ်လို့တော့သိရတယ်။ကားတွေကတော့ပြည့်စည်သွားဒီရုံးနေရလူတွေအေးပေါ့နော်ဒီဘလောက်ထိကမှရှိတယ်တော့အထိကြတော့မသိဘူး။
ပောက်ကွဲမှုဖြစ်ပြီးတဲ့နောက်မှာတော့အမှတ်သုံးလမ်းမကြီးကိုစစ်ကောင်စီတပ်ကပိတ်ဆို့လိုက်ပါတယ်။နောက်တားဆီးစစ်ဆေးတာတွေလုပ်နေတယ်လို့အဲ့ဒီနေ့မှာနေထိုင်သူတူကပြောပါတယ်။ဒီလိုပိတ်ဆို့ရှာဖွေမှုတွေလုပ်ပြီးတဲ့နောက်မှာတော့ပောက်ကွဲမှုဖြစ်တဲ့အနည်းမှာပဲနောက်ထပ်မပောက်ကွဲသေးတဲ့ဘုံတလုံးထပ်တွေ့ရတယ်လို့ပြောပြပါတယ်။မြောက်ကလာပါမြို့နယ်မှာဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့ဖြစ်တဲ့မနေ့ကလည်းည9နာရီဝန်းကျင်လောက်ကငမွေးဒရာအနီးမှာရှိတဲ့စစ်ကောင်စီကင်းစခန်းတစ်ခုပောက်ကွဲမှုဖြစ်ခဲ့ပါတယ်။သူဓမာလန်းနဲ့ခေမာတီလန်းတောက်ကကန်တာယာလန်းစုံနားမှာလည်းပောက်ကွဲမှုဖြစ်ခဲ့ပါတယ်။မြောက်ကလာပါမြို့နယ်အပြင်ရွှေပြည်သာလှိုင်သာယာမယန်းကုန်းတာကေတာနဲ့တာမွေမြို့နယ်စတဲ့နေရာတချို့မှာလည်းလွတ်လပ်ရေးနေ့တွေမှာပောက်ကွဲမှုအသေးစားလေးတွေရှိခဲ့တယ်လို့သိရပါတယ်။စကိုင်းတိုင်းမုံရွာမြို့မှာလည်းဒီကနေ့မနက်ပိုင်းကအောင်တပြေလမ်းနဲ့အာဇာနီလမ်းစုံမှာကင်းလဲ့နေတဲ့စစ်ကောင်စီကားတစ်စီးမိုင်းခွဲပြီးတော့တိုက်ခိုက်ခံခဲ့ရပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာတော့စစ်ကောင်စီတပ်သားတချို့ထိခိုက်မှုရှိခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ်။ပောက်ကွဲမှုအပြီးမှာတော့စစ်ကောင်စီတပ်သားတွေကအနီးဝန်းကျင်မှာရှိတဲ့ပြည်သူတချို့ကိုဖမ်းဆီးသွားတာမျိုးရှိတယ်လို့ပြောပြပါတယ်
။အာဇာနီလမ်းပေါ့အဲ့ဒီလေအောင်တပြေလမ်းတောင်းမှာအဲ့မိုင်းရှင်းလာရင်ဖွဲသွားတာလို့ပြောတယ်။သုံးယောက်ကြီးတို့ပြောတယ်တချို့က၅ယောက်ဒါပေမဲ့ပြင်တော့သုံးယောက်ကိုဒီကျင်းနေတဲ့ပုံစံအဲ့နောက်ပိုင်းကတနက်တွေပါရဲ့ပြစ်တာရတော့ကြားတယ်အဲ့နာတော့ဖိတ်ထားတယ်ဘာလို့လဲဆန်ဆန်ချင်းနဲ့နိုင်လောက်တဲ့ပိတ်တယ်နောက်ပိုင်းမှာပြန်ပွင့်တယ်အဲ့နာလေးတော့တားဖန်ဒီပါတော့တာရှိတယ်စစ်ဖို့ပါတော့တာရှိတယ်ဘုံဘုံမျိုးတော့မိတိုင်းမျိုးရရှိတယ်ကိုရပိုင်းဒီလူရနေစားတယ်
ဆရာနာရှင်စန်းကျင်လျှက်ရပြက်ဆန္နာပြမှုတွေရောဘုံပေါက်ကွဲမှုတွေပါရှိနေတဲ့မုံရွာမျိုးဝင်းကျင်မှာတော့လုံခြုံရေးကအထူးတင်းကျပ်ထားပါတယ်။စကိုင်းတိုင်းမုံရွာမျိုးအနီးဝင်းကျင်ကမျိုးတွေမှာတော့ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေရှိနေပါတယ်။နောက်အနီးဝင်းကျင်ကကျေးရွာတွေမှာလည်းစစ်ကောင်စီဘက်ကနေမြေရှင်းလင်းစစ်ဆင်ရေးတွေကိုလည်းဆောင်ရွက်နေပါတယ်ရှင်။
မဆုံမပြပြပေးခဲ့တာပါရှင် VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါးတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်